တရုတ်နိုင်ငံကအင်တာနက်အသုံးပြုသူတွေအနေနဲ့မှတ်ပုံတင်တဲ့အခါမှာသူတို့ရဲ့နာမည်အရင်းတွေကိုအသုံးပြုရမယ်လို့စီကံသတ်မှတ်ပြီးအင်တာနက်အသုံးပြုသူတွေအပေါ်အစိုးရကပိုပြီးတင်းတင်းကြပ်ကြပ်ထိန်းချုပ်လိုက်တယ်လို့အစိုးရပိုင်းသတင်းဌာနကကြေညာပါတယ်။အမျိုးသားပြည်သူ့ကွန်ကရက်အမြဲတမ်းကော်မတီရဲ့၅ရက်ကြာအစည်းအဝေးနောက်ဆုံးနေ့မှာလွှတ်တော်ကိုယ်စားလှယ်တွေကအဲ့ဒီကိစ္စကိုဒီပြုခဲ့တဲ့အကြောင်းစင်ဝါသတင်းဌာနကကြေညာတာပါ။ဒီလိုလုပ်ရတာဟာအင်တာနက်အသုံးပြုသူတွေရဲ့ပို့ကိုရေးဆိုင်ရာအချက်လက်တွေကိုကောက်ကွယ်ဖို့နဲ့ junk email လို့ခေါ်တဲ့ကြော်ညာတွေနဲ့လေမှုစူးစမ်းတဲ့ email တွေလို့မော်တော်တရော်လုပ်ရက်တွေကိုနှိမ်နှင်းဖို့ရည်ရွယ်တာဖြစ်တယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းနာမည်အရင်းကိုအသုံးပြုရမှာကြောင့်အချင်းပြတ်ခြားစားမှုတွေနဲ့တာဝန်ရှိသူတွေရဲ့အနာအလွဲသုံးစားလုပ်မှုတွေပေါ်လူတွေအနေနဲ့နာမည်ရင်းမဖော်ဘဲသတင်းပို့နိုင်မဲ့အခြေအနေကိုထိခိုက်စေမှာဖြစ်ပါတယ်။